သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများချက်သေးမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဇူလိုင်လ23ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်တင်လွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell Aung ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့ Delta မျိုးကွဲ Virus အတွက်ငယ်ရွယ်သော Australian လူငယ်များကိုကာကွယ်ဆေးထိုးပေးရန်တောင်းဆိုโอลิมปิกအိမ်မက်ကိုဆွန့်လွတ်ခဲ့တဲ့မြမရေကူးသမားတဦးဆောင်းပါကိုဗစ်တရှိန်ထိုးတက်ခြင်းကြောင့်တောင်အာဖရိကနဲ့မြန်မာနိုင်ငံမှာစိန်ခေါ်မှုများနဲ့ရင်ဆိုင်နေရတယ်ဆိုတဲ့ဆောင်းပါနဲ့ဩစတြေးလျဟာကပလက်ခံပါဝင်နိုင်မှုအဖြစ်ဆုံးနိုင်ငံတစ်ခုအနေနဲ့ပါဝင်ဆိုတဲ့ဆောင်းပါတွေဖြစ်ပါတယ်ဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ Fairfield တွင်နေထိုင်သူများ COVID-19 ပုံမှန်စစ်ဆေးခံရမည်မြန်မာတွင်ကိုဗစ်လူနာတွေတိုးလာပြီးအောက်ဆီဂျင်အကျပ်တဲကျုံနေရကူးစက်များဗီဇပြောင်းကိုဗစ်အန်ရဲ WHO 3P ယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်Fairfield တွင်နေထိုင်သူများ COVID-19 ပုံမှန်စစ်ဆေးခံရမည်ဆီနီမြို့နောက်တောင်ပိုင်းရ Fairfield တွင်နေထိုင်သူများအဲ့ဒီဒေသဆိုင်ရာနေမြေကနေအပြင်ဘက်မှအလုပ်လုပ်ကန်သူများ၃ရက်တကြိမ် COVID-19 ဆန်းသက်စစ်ဆေးမှုများပြုလုပ်ရမှာဖြစ်ပါသည် New South Wales တခြားဒေသများကိုပြန့်နှံ့သွားမှာကိုတားမြစ်တဲ့အနေနဲ့လှုံ့ဆော်တာဖြစ်ပါသည်ပြည်နယ်မှာလူတူကြာကူးစက်မှုအသစ်89ခုနှစ်ဆီနီမြို့အရှေ့ပိုင်းရှိအသက်90အရွယ်အမျိုးသားတဦးကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်မှုကနေအသက်သေဆုံးသွားပါတယ်။ကူးစက်မှုအသစ်64ခုသည်ဆီနီမြို့အနောက်တောင်ဘက်အရပ်ကဖြစ်ပြီးဆီနီမြို့တောင်ဘက်ပိုင်းကအခြေခံလိုအပ်တဲ့လူသားတဦးကဂိုးဘလမြို့မှာစားစစ်တွေ့ရှိခဲ့ပါတယ်။ပြည်내ဝန်ကြီးချုပ်ဂလက်ဒစ်ဘယ်ရချစ်တင်ကပြောကြရမှာ hotspot မှာအလုတ်လုတ်ကန်ရာအိမ်မထွက်ခွာသူအရေးအတွက်ကိုအာဏာပိုင်များကစိုးရိမ်နေတယ်လို့ဆိုပါတယ်။တကယ်လို့သင် Fairfield ဒေသမှာနေထိုင်မှာက virus မရှိဘူးဆိုတာပြသရန်စစ်ဆေးမှုများပုံမှန်ပြုလုပ်ရမှာပါ။သင်မှာရောဂါလက္ခဏာမရှိရင်တောင်မှဘာလို့လဲဆိုတော့ကံအားမလျော်စွာပဲကျမတို့မြင်နေတဲ့ကျမတို့ခေါ်တာကလက္ခဏာမပြတဲ့လူတွေရှိနေလို့ပါ။မြန်မာနိုင်ငံအနှံ့ကိုဗစ်လူနာတွေတိုးလာနေပြီးအောက်ဆီဂျင်အကျပ်တဲကျုံနေရမြန်မာနိုင်ငံအနှံ့မှာကိုဗစ်လူနာတွေတစ်နေ့တခြားများလာနေပြီးတော့အောက်ဆီဂျင်အကျပ်တဲကျုံတွေ့နေရတယ်လို့ကိုဗစ်လူနာတွေကိုအကူအညီပေးနေတဲ့လူမှုရေးအသင်းတွေကိုဗစ်လူနာတွေနဲ့ဒေသခံတွေထံကသိရှိရပါတယ်ကိုဗစ်ကူးစက်မှုအသစ်4000ကျော်လာတာ3ရက်ဆက်တိုက်ရှိပြီးဖြစ်ပြီးဇူလိုင်လ10ရက်နေ့ကူးစက်သူအသစ်4389ဦးနဲ့သေဆုံးသူ82ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဇူလိုင်လ17ရက်နေ့နေ့လယ်ပိုင်းအထိမြန်မာနိုင်ငံမှာစုစုပေါင်းကူးစက်သူ 38,852 ဦးရှိပြီးသေဆုံးသူ 3,956 ဦးရှိပါတယ်။လက်တလောမှာတော့ကူးစက်မှုများပြားလာတာနဲ့အတူကိုဗစ်ကူးစက်သူနဲ့သံသယလူနာတွေကူးစက်မှုခံရမယ့်နေရာအခက်ခဲနဲ့အောက်ဆီဂျင်လိုအပ်မှုတွေမြင့်မားနေပြီး stay at home သတ်မှတ်ထားတဲ့မြို့နယ်နဲ့ဒေသလေ45ခုအထိရှိနေပါပြီ။ရန်ကုန်ကအောက်ဆီဂျင်ထုတ်တဲ့ဆဲယုံတွေတချို့ကတော့သူတို့ဆဲယုံတွေဟာအောက်ဆီဂျင်တွေလုံလောက်မှုမရှိတဲ့ဆိုတဲ့ညွန်ကြားချက်အရအစိုးရကဖွင့်လှစ်ထားတဲ့ကိုဗစ်ကူးစက်ရေးစင်တာတချို့နဲ့ရန်ကုန်ဆဲယုံကြီးကိုပေးသွင်းရမှာဖြစ်လို့ပုတ်ကလိကတွေကိုရောင်းပေးတာကိုရပ်ထားတယ်လို့ဇူလိုင်လ17ရက်နေ့ကထုတ်ပြန်တာမှာတွေ့ရှိရပါတယ်။ဒီအစိုးရဆေးရုံတွေကုသရေးစင်တာတွေဟာလူတွေပြည့်နေတယ်လို့ကိုဗစ်ကုသပေးနေတဲ့ပုတ်ကလိကဆေးရုံတွေဟာလည်းလူနာသစ်လက်မခံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်။ အောက်ဆီဂျင်လိုအပ်တဲ့အခက်အခဲဟာရန်ကုန်မြို့တစ်ခုတည်းဒီမဟုတ်ပဲမန္တလေးလာရှိုးပသိမ်းစတဲ့မြို့ကြီးတွေအပြင်ကိုဗစ်ကြောင့်လူသေဆုံးမှုနေ့စဉ်အများပြားရှိနေတဲ့စကိုင်းတိုင်းထဲကကလေးမြို့နဲ့ချင်းပြည်နယ်ကမြို့တွေမှာပါဖြစ်ပေါ်နေတာဖြစ်ပါတယ်စကိုင်းတိုင်းကလေးမြို့မှာတော့ဒေသခံတွေကကိုထုကိုထစနစ်နဲ့အောက်ဆီဂျင်ထုတ်တဲ့ဆက်ကိုဇူလိုင်လ10ရက်နေ့ကစတင်လည်ပတ်နေပြီလို့ကလေးမျိုးခံကိုဗစ်လူနာတွေကိုအကူအညီပေးနေသူတူက BBC ကိုပြောဆိုပါတယ်။ဒါအပြင်ချင်းပြည်နယ်ကအောက်ဆီဂျင်လိုအပ်ချက်ကိုအိန္ဒိယမီဇိုရန်ပြည်နယ်ကနေတင်သွင်းဖို့နှစ်ဖက်ညှိနှိုင်းနေပြီးတော့မကြာမီတင်သွင်းနိုင်ဖို့ရှိတယ်လို့ဒေသခံတွေကနေတဆင့်သိရှိရပါတယ်။အောက်ဆီဂျင်မရလို့တေဆုံးမှုတွေရှိနေပြီးတော့စစ်အာဏာရှင်ထုတ်ပြန်တဲ့တေဆုံးသူအရေးအတွက်မှာနေအိမ်တွေမှာနေထိုင်ပြီးကိုဗစ်လက္ခဏာနဲ့တေဆုံးသူတွေမပါဝင်ဘူးလို့ကလေးမြို့ကုသရေးစင်တာကတာဝန်ခံတကူးကပြောဆိုပါတယ်ကုဆက်မြန်ဗီဇပြောင်းကိုဗစ်အန်ရ WHO 3ပေးကဘာတလွားကုဆက်မြန်ဗီဇပြောင်းပိုးသစ်Delta ကြောင့် COVID ကူးစက်ခံရသူဟာသတင်းပတ်၄ပတ်ဆက်တိုက်ဒေါ်လာနေပြီးအခုအခါမှာအနည်းဆုံးနိုင်ငံပေါင်း104နိုင်ငံကိုပြန့်နှံ့နေပြီလို့ကုလသမဂ္ဂကျန်းမာရေးအဖွဲ့ WHO ကပြောဆိုပါတယ်။ COVID-19 ကူးစက်မှုဟာပြီးခဲ့တဲ့အပတ်ထိဆို၄ပတ်ဆက်တိုက်ဒေါ်လာနေတာတွေ့ရပြီးသတင်းပတ်၁၀ပတ်ကြာရောဂါကူးစက်မှုကျဆင်းနေရာကနေ WHO ရဲ့သတ်မှတ်ဆုံး6ခုထဲကတနေရာကလွဲပြီးကျန်နေရာအားလုံးမှာတိုးလာသလိုသေဆုံးမှုလည်းပြန်လည်တက်လာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ကမ္ဘာတလွားဒေသအားလုံးမှာလည်းဆေးရုံတွေမှာလူနာတွေပြည့်နေပြီဆိုတဲ့သတင်းတွေရကြောင်းလည်းပြောဆိုပါတယ်။Delta ပိုးသစ်ဟာကမ္ဘာတလွားအဓိကလှင်လင်းမြန်မြန်ကူးစက်ပြန့်နှံ့လာနေတယ်လို့ဆိုပါတယ်။ဒီပိုးသစ်ဟာကာကွယ်ဆေးအများအပြားထိုးထားတဲ့ဒေသတွေမှာပါပြန့်နှံ့နေတာဖြစ်ပြီးအထူးသဖြင့်ဒီရောဂါပိုးအတွက်အကာအကွယ်မလုပ်သူတွေ၊ကျန်းမာရေးအားနည်းသူတွေကိုကူးစက်နေတာကြောင့်ကျန်းမာရေးစနစ်ကိုပါထိခိုက်စေကြောင်းနဲ့ကာကွယ်ဆေးထိထိရောက်ရောက်မထိုးနိုင်ပဲဖြစ်နေတဲ့နိုင်ငံတွေမှာတော့အခြေအနေဟာတိတ်ဆိုးွားနေတယ်လို့၎င်းကပြောဆိုပါတယ်။အခုလိုလူထုကျန်းမာရေးအပေါ်အခြေအနေတိတ်ဆိုးနေတာဟာအသက်အန္တရာယ်ချိန်ချောင်းမှုအပြင်ကမ္ဘာစီးပွားရေးအတွက်ကိုပါထိခိုက်စေတယ်လို့ WHO အကြီးအကဲကသတိပေးထားပါတယ်။လူမျိုးစုလိုက်သုတ်သင်ရှင်းလင်းမှုကြောင့်မြန်မာကို American အရေးယူဖို့ရှိလူမျိုးစုလိုက်သုတ်သင်ရှင်းလင်းမှုတွေရှိတယ်လို့ယူဆနိုင်တဲ့မြန်မာတောင်ဆူဒန် Ethiopia နဲ့ Algeria နိုင်ငံတွေကို American ကအရေးယူတန်းခတ်ပိတ်ဆို့မှုတွေဆက်ပြီးလှုပ်လာနိုင်တယ်လို့ American သမ္မတ Joe Biden ရဲ့အဆိုအရကသတိပေးလိုက်ကြောင်း AP သတင်းမှာဖော်ပြထားပါတယ်American လွှတ်တော်ကိုတင်သွင်းတဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူမျိုးတုံးသတ်ဖြတ်မှုနဲ့အချမ်းဖက်ရက်ဆက်မှုကာကွယ်တားဆီးဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ချက်မှာမြန်မာနိုင်ငံနဲ့ဆိုင်တဲ့အချက်ကို American အစိုးရကထည့်သွင်းဖော်ပြထားပါတယ
် SBS
This is SBS Radio
ဝီလဲနှုတ်မှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1232ကျပ်ရရှိပါတယ်။ American Dollar ကိုမြန်မာကျပ်ငွေ1644ကျပ်ရရှိပြီး Australian Dollar ဟာ American 94 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။Melbourne မြို့မှာအပူချိန် 14 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ဟိုဘယ်မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ကင်မရာမြို့မှာအပူချိန် 17 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးနေသာမှဖြစ်ပါတယ် ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ။